လူ26ဦးသေဆုံးခဲ့ရတဲ့အမေရိကန်ပြည်ထောင်စုတက်ဆက်စ်ပြည်နယ်ကဖျားကြောင်းတစ်ခုတွင်ပစ်ခတ်ခဲ့တဲ့သူဟာသူ့ရောက်ခမနဲ့အဆင်မပြေသူတူဖြစ်ပြီးတော့တက်ခိုင်မှုမလုပ်ခင်ရောက်ခမစီကိုချင်းချောက်စာတွေပေးပို့ခဲ့တယ်လို့အာနာပိုင်ကမနေ့ကပြောလိုက်ပါတယ်။မှုကင်းစုံစမ်းစစ်ဆေးသူတွေကတနင်္ဂနွေမနေ့ပိုင်းဖျားကြောင်းတွင်ဝတ်ပြုနေသူတွေကိုတနက်နဲ့ဝင်ရောက်ပစ်ခတ်မှုနဲ့ပတ်သက်ပြီးတော့ဘာရည်ရွယ်ချက်နဲ့အခုလိုလုပ်ရတယ်ဆိုတဲ့အချက်ကိုအဓိကထားစုံစမ်းမှုတွေလုပ်ခဲ့တာပါ။တနက်သမားဟာ26နှစ်အရွယ်ဒေဗင်ကယ်လီဖြစ်ပြီးတော့အမေရိကန်လေတပ်ကနေအထုတ်ခံခဲ့ရသူလည်းဖြစ်ပါလေ။ Switzerland Springs မြို့က First Baptist ဘုရားကျောင်းကိုတနတ်သမားကယ်လီရဲ့ရောက်ခမတွေတက်လီတက်ထရှိတယ်ဆိုပေမဲ့တနင်္ဂနွေနေ့တုန်းကတော့သူတို့တွေဘုရားကျောင်းကိုမလာခဲ့ကြပါဘူး။ဒါပေမဲ့တနတ်သမားဇနီးရဲ့အဖွားကတော့ဘုရားကျောင်းကိုတက်တာကြောင့်ပြစ်ခတ်လို့တည်ဆုံခဲ့ရတဲ့သူတွေထဲမှာသူ့ရဲ့အဖွားပါသွားပါလေ။အခုပြစ်ခတ်မှုဟာလူမျိုးရေးရွယ်ချက်နဲ့မဟုတ်ဘူး၊ဘာသာရေးယုံကြည်ချက်ကြောင့်လည်းမဟုတ်ဘူး။မိသားစုအတွင်းဖြစ်နေတဲ့ပြဿနာကြောင့်လို့တက်ဆက်စ်ပြည်နယ်စုံစမ်းစစ်ဆေးအရာရှိ Freeman Martin ကပြောပါတယ်။ဖျားဝတ်ပြုနေသူတွေကိုပြစ်ခတ်ပြီးတော့ဖျားเจ้าကနေပြီးတော့ထွက်ပြေးခဲ့တဲ့တနတ်မတ်ကယ်လီဟာသူ့ရဲ့ကားတွင်းသေဆုံးနေတာကိုတွေ့ရပြီးတော့သူ့ကိုယ်သူပြစ်တဲ့တနတ်တန်ရာကြောင့်သေဆုံးခဲ့ရလို့ယုံကြည်ရကြောင်းစုံစမ်းစစ်ဆေးသူတွေကပြောပါတယ်။တနတ်မတ်ကယ်လီကသူ့ရဲ့ဖခင်စီတယ်လီဖုန်းဆက်သွယ်စကားပြောဆိုခဲ့ပြီးတော့ဖျားเจ้าကနေသူအမြန်ပြေးလာခဲ့ပြီးရုံးရင်းဆန်ခတ်ဖြစ်နေတာကိုကြားတဲ့ဖျားเจ้าအနီးကလူတူနဲ့သူအပြန်အလှန်ပြစ်ခတ်ခဲ့ကြကြောင်းသူကိုထိမှန်ထားတဲ့တနက်တန်ရာကြောင့်သူတေဆုံးလိမ့်မယ်လို့ထင်တဲ့ကြောင်းပြောဆိုခဲ့တယ်လို့အာနာပိုင်နေကပြန်ပြီးတော့ရှင်းပြပါတယ်